အိန္ဒိယနိုင်ငံအယုဒယာမြို့မှာမွတ်စလင်နဲ့ဟိန္ဒူဘာသာဝင်တွေကြားဆယ်စုနှစ်တွေကြာအငင်းပွားနေတဲ့ဘာသာရေးမြေပေါ်မှာဟိန္ဒူဘုရားကျောင်းစတင်စလို့ဖို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကမနေ့ကတုန်းကအုတ်ပြစ်ချပေးလိုက်ပါတယ်
राष्ट्रीय भावना का प्रतीक
ဒီဖျားကျောင်းဟာကျွန်တော်တို့ယဉ်ကျေးမှုရဲ့ဖြစ်တည်ကြတာဖြစ်လာမှာပါ။တမောင်များစွာသောပြည်သူတွေရဲ့ရည်ရွယ်ချက်ပြည့်ရုပ်ဖြစ်လာမှာပါလို့ဥပ္ပစာပေါ်မှာအညွန်ဒီချုပ်မိုရီကပြောသွားပြီးပါတယ်။ဒီဖျားကျောင်းကိုတည်ဆောက်နိုင်ခဲ့တာဟာမြန်မာ့ချုပ်မိုရီဦးဆောင်တဲ့ဗရာတီးယာဂျနတာပါတီ BJP ပါတီအတွက်အောင်ပွဲတစ်ခုလည်းဖြစ်ပါတယ်။ဟိန္ဒူဖျားယာမအထိမ်းအမှတ်ဖျားကျောင်းကိုဒီမြေပေါ်မှာတည်ဆောက်နိုင်ရေးစပေါင်း30လောက်စော်အော်ပြီး BJP ပါတီထိရှားလာတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံတမိုင်းမှာထင်ရှားတဲ့မွတ်စလင်အုပ်ချုပ်သူတွေကဒီပြည်ပေါ်မှာဘာဘရီပလီကို1928ခုနှစ်မှာဆောက်လုပ်ခဲ့တာဖြစ်ပေမဲ့အဲ့ဒီပတိုင်ငယ်ကလေးကဟိန္ဒူဘာသာဝင်တွေရဲ့မြင့်မြတ်တဲ့မြေဖြစ်ခဲ့တယ်လို့ဟိန္ဒူဘာသာဝင်တွေကပြောပြီး1992ခုနှစ်မှာဆန္ဒပြသူတွေကဘာဘရီပလီကိုဖြိုချဖျက်ဆီးခဲ့တာလည်းဖြစ်ပါတယ်။မနစ်တော့ဘာလာတုံးကတော့အိန္ဒိယတရားရုံးချုပ်ကဒီပြည်ပေါ်မှာဟိန္ဒူဘုရားကျောင်းတည်ဆောက်ဖို့အမိန့်ချမှတ်လိုက်ပါတယ်။လာမယ့်3နှစ်ခွဲအတွင်းအပြည့်တည်ဆောက်မှာဖြစ်လို့2024ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါ BJP ပါတီအတွက်နိုင်ငံရေးအကျိုးများရရှိစေမှာဖြစ်ပါရယ်ခင်ဗျာ။